္ဂလာညနေခင်းပါရှင်2019ခုနှစ်မလ26ရက်အင်္ဂါနေ့ညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေစတင်ထုတ်လွှင့်နေပါပြီ line 2 meter 18 19နဲ့ 25 တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ရှင်ကျမခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုမရီတန်စင်နဲ့ကျွန်တော်ကြော်ကြော်သိပြောပြမှာပါရုရှားစုံလွှတ်စစ်ဆေးမှုဖြစ်လာအောင်လုပ်တဲ့နောက်ွယ်ကလူတွေကိုပြန်ပြီးစုံလွှတ်စစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်ဘလီကန်အမတ်တွေကပြောနေပါတယ်ဂါဇာကမ်းမြောင်ဒေသကိုအစ္စရေးတိုက်လေယာဉ်တွေဒီကနေ့ပုံကျဲတိုက်ခိုက်ပါတယ်ထိုင်းဝန်ကြီးချုပ်ဘရာယုတ်ချန်လိုချာကအစိုးရအသေးဖွဲ့တဲ့လုပ်ငန်းစဉ်မှာသူဝင်ပါမှာမဟုတ်ဘူးလို့ဒီကနေ့ပဲပြောလိုက်ပါတယ်ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
အဲ့လိုနိုင်ငံတကာသတင်းတွေနာဆင်ပြကြရတဲ့နောက်အခုဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ရဲ့စစ်ရေးပြိပက္ခတွေထပ်ဖြစ်နေပြီးဒေသခံကြေးရွာတွေတဲ့အထီအောင်စစ်ပွဲတွေဟာပြန့်နှံ့လာနေတဲ့အကြောင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ရဲ့ပြောပြချက်နဲ့အတူနာဆင်ရမှာဖြစ်တယ်လို့ရှမ်းပြည်နယ်ဘက်မှလည်းရှမ်းလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ RCSS နဲ့ SSPP တို့အပြစ်ရဖို့ကြေညာပြီးမှတိုက်ပွဲတွေထပ်ဖြစ်နေပြီးဘသူစပစ်တယ်ဆိုတာကိုလည်းအပြန်အလှန်ဆွဆွဲနေကြပါတယ်
ဟုတ်အားဒီရကအပိယတ်အစင်မထုတ်တာဗောလေဒါမဲ့စီးရေလို့ရှားမှုရှားမရဘူးဗျမရဘဲနဲ့ကျွန်တော်အဲ့ဒါအင်းအင်းတန်းချင်
SSPP SSA ပြောခွင့်ရဘုံမှုဆိုင်ဖုံးဟန်ရဲ့ပြောကြားချက်နဲ့အတူနာဆင်ကြရမှာပါ။အဲ့ဒီလိုသတင်းတွေအပြင်နိုင်ငံတကာသတင်းလွှာထဲမှာတော့အငြင်းပွားနေစေအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲကာလအတွင်းကရုရှားနဲ့ပတ်သက်မှုရှိမရှိဆိုတဲ့အစီရင်ခံစာအကြောင်းကိုလည်းသိကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့ကိစ္စစုံစမ်းစစ်ဆေးမှုဖြစ်လာအောင်လုပ်ခဲ့တဲ့လူတွေနဲ့အပြင်းနဲ့ဝေဖန်ပြောဆိုသူတွေကိုပြန်ပြီးစုံစမ်းစစ်မယ်လို့သမ္မတဒေါ်နယ်ထရမ့်နဲ့ရီပဘလီကန်လွှတ်တော်အမတ်တွေကတနင်္လာနေ့မှာအခိုင်အမာပြောထားကြပါတယ်။တိတ်ကိုဆိုးရွားလို့နဲ့ကိစ္စတွေနိုင်ငံတော်ကိုသစ္စာဖောက်ဖျက်ရာကျစေတဲ့လူရက်တွေကိုကျူးလွန်ခဲ့ကြသူတွေအများကြီးရှိနေပါတယ်လို့ဘယ်သူနာမည်မှအတိအကျမပါဘဲသမ္မတထရမ့်ကပြောပါတယ်။အဲ့ဒီလူတွေကိုတေချာပေါက်စုံစမ်းစစ်ဆေးမယ်လို့လည်းဆိုပါတယ်။ရုရှားဝင်နှောက်တဲ့ကိစ္စစုံစမ်းစစ်ဆေးနေတဲ့ကာလအတွင်းဒီမိုကရက်အတော်များများကသမ္မတထရမ့်ရဲ့အတွင်းစီးတဲ့ကလူတွေဟာရုရှားနဲ့ပေါင်းလို့ခဲ့ကြတယ်သမ္မတဟာလည်းနောက်ပိုင်းမှာတရားရေးဘဏ်ကိုဝင်ဆွတ်ဖက်ခဲ့တယ်လို့သူတို့ယုံကြည်တယ်ဆိုတာထပ်ခါတလဲလဲပြောထားမှုပါတယ်။ဒီအပေါ်မှာပြင်ပြတော်ပြောခွင့်ရဆာရာဆန်ဒါစ်ကဘယ်တော့မှမဖြစ်ဘူးတဲ့ယာဆွေးမှုနဲ့ပတ်သက်လို့ဝင်ပြီးဆွတ်ဖက်ဖို့ဆိုတာခက်လွန်းလာပါတယ်။ဒီမိုကရက်တွေလီဘရယ်သတင်းဌာနတွေအနေနဲ့သမ္မတနဲ့အမေရိကန်လူထုကိုတောင်းပန်ရမယ့်တာဝန်ရှိပါတယ်။နှစ်နှစ်လုံးလုံးအချိန်တွေအလတ်သက်လုပ်ပစ်ခဲ့ကြပြီးလူတွေရဲ့နေတူဝါဘဝအပေါ်တည်ရောက်မှုရှိတဲ့ကိစ္စတွေကိုမလုပ်ရဘဲလမ်းလွဲအောင်အကြီးအကျယ်နှောက်ယှက်ခဲ့ကြတယ်လို့ပြောခွင့်ရဆန်ဒါစ်ကပြောပါတယ်။
ဒီနေ့စောပိုင်းမှာအစ္စရေးစစ်လေယာဉ်တွေကိုဂါဇာကမ်းမြောင်ဒေသကိုလေကြောင်းကနေတိုက်ခိုက်နေတဲ့အချိန်ထဲမှာပဲပါလက်စတိုင်းနယ်အတွင်းကနေရော့ကက်ဒုံးကျည်တွေနဲ့ပစ်ခတ်နေတယ်လို့အစ္စရေးစစ်တပ်ကစတိုက်ပြောဆိုနေပါတယ်။ပါလက်စတိုင်းကအစ္စရေးနယ်တွေကိုရော့ကက်ဒုံးကျည်နဲ့ပစ်ခတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အစ္စရေးကဂါဇာဒေသကိုလေကြောင်းကနေတိုက်ခိုက်ပြီးတဲ့နောက်ပိုင်းမှာစစ်ပွဲတွေစတိုက်ဖြစ်ပေါ်ခဲ့တာပါ။ဟာမတ်စ်ခေါင်းဆောင်အစ်စမဲလ်ဟန်နီယာရဲ့ရုံးအပါဝင်ဂါဇာကမ်းမြောင်တစ်လျှောက်ဒါဇင်နဲ့ချီတဲ့ပစ်မှတ်တွေကိုတင်းတာနေညနေပိုင်းမှာအစ္စရေးလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးသူဦးရေကိုချစ်ချင်းမသိရပေမဲ့လေဟာမစ်ကတံပြန်ပစ်ခတ်တဲ့ရော့ကက်ဒုံးကျည်ကအစ္စရေးလေပိုင်းဒေသကအိမ်တလုံးပေါ်မှာကျခဲ့တဲ့အတွက်လူခဏယောက်တရားရခဲ့ပါတယ်။ဂိုလန်ကူးမြစ်ဒေသမှာအစ္စရေးရဲ့အချုပ်အခြာအာဏာသက်ရောက်နိုင်မှုအပေါ်အမေရိကန်ကထောက်ခံတဲ့ကြောင်းအမေရိကန်သမ္မတထရမ့်ကပြောဆိုခဲ့ပြီးတော့နောက်သတင်းပတ်တွေတွင်မှာပဲအစ္စရေးကိုဒုတိယအကြိမ်တိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူရဲ့အမေရိကန်ခေတ်စဉ်လဲရက်လျော့လာရပါတယ်။အစ္စရေးနိုင်ငံရွေးကောက်ပွဲမတိုင်ခင်နှစ်ပတ်အလိုမှာပဲပိုကြီးတဲ့ကြမ်းဖက်မှုနဲ့ပဋိပက္ခဖြစ်ပေါ်လာနိုင်ခြေပေါ်မှာစိုးရိမ်မှုတွေလည်းတိုးပွားလာနေပါတယ်
။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေးနဲ့ဆိုင်တဲ့သဘောတူညီချက်ရဖို့ဝန်ကြီးချုပ်ထရီဇာမေလှုံ့ဆော်နေတာကိုလွှတ်တော်ကလွှဲပြောင်းတာဝန်ယူလှုံ့ဆော်ဖို့ပြည်ထင်လွှတ်တော်အမတ်တွေတနင်္လာနေ့ညပိုင်းကမဲခွဲဆုံးဖြတ်လိုက်ကြပါတယ်။ပြည်ထင်နဲ့ EU နှစ်ဖက်စလုံးကလက်ခံနိုင်မဲ့သဘောတူညီချက်ရဖို့လှုံ့ဆော်နေကြတာလည်းဖြစ်ပါတယ်။ဒီဆိုကိုမဲခွဲတဲ့အခါထောက်ခံမဲ့ပြနိုင်ဖို့တာဝန်ကနှုတ်ထွက်သွားတဲ့အစိုးရအဖွဲ့ဝင်ဝန်ကြီး3ဦးရဲ့မဲနဲ့တူပြည်ထင်အောက်လွှတ်တော်မှာထောက်ခံမဲ့329မဲကန့်ကွက်မဲ့302မဲနဲ့အတည်ပြုလိုက်ကြတာပါ။ဒီဆုံးဖြတ်ချက်အရ EU ကနေပြည်ထင်နှုတ်ထွက်ဖို့ရအားလုံးကလက်ခံနိုင်မယ်လို့မျှော်လင့်တဲ့အဆိုပြုချက်တွေကိုလွှတ်တော်အမတ်တွေဆွေးနွေးကြမှာဖြစ်ပါတယ်။ဒီနှစ်မတ်လ29ရက်နေ့မှာ EU အဖွဲ့ကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေးအတွက်2016ခုနှစ်ကလုပ်တဲ့လူမှုဆန္ဒခံရွေးပွဲမှာပြည်ထောင်မဲဆန္ဒရှင်တွေကထောက်ခံဆုံးဖြတ်ထားကြတာပါ။ဒါပေမဲ့လည်းနှုတ်ထွက်ရေးဆိုင်ရာရှုပ်ထွေးတဲ့လုပ်ငန်းစဉ်တွေနဲ့ EU ကနေထွက်လိုက်ပြီးတဲ့နောက်စီးပွားရေးအပေါ်ရိုက်ခတ်လာနိုင်ခြေတွေကြောင့်လွှတ်တော်အမတ်အတော်များများနဲ့တန်ပေါင်းများစွာသောပြည်ထောင်နိုင်ငံသားတွေပြန်ပြီးစဉ်းစားလာနေကြတာဖြစ်ပါတယ်။နှုတ်ထွက်ရမယ့်ရက်ကိုရွှေ့ပြောင်းပေးဖို့ EU ဘက်ကသဘောတူထားပြီးပြည်ထောင်ဘက်ကအစီအစဉ်ဘယ်လိုဖြစ်မယ်ဆိုတာကိုတင်ပြဖို့ ဧပြီလ12ရက်နေ့အထိဝန်ကြီးချုပ်ထရီဇာမေးအစိုးရကို EU ကအချိန်ပေးထားပါတယ်
။စီးပွားနိုင်ငံတွင်းကအမေရိကန်တပ်သားအများစုကိုနေရက်ပြန်ခေါ်နေတဲ့တချိန်တည်းမှာပဲစီးပွားနိုင်ငံတွင်းကလီဖိတ်ဒေသအဖြစ်ကြီးညာထားတဲ့ IS တို့ခြေကုပ်ယူထားတဲ့နေရာကိုချိန်မုံနိုင်ုံနဲ့တော့မလုံလောက်သေးဘူးလို့အမေရိကန်ကတတိပေးလိုက်ပါတယ်။လက်နက်ချပွန်ရင်းဆိုထားတဲ့ IS စစ်သားတွေပေါ်မှာလေကြောင်းတိုက်ခိုက်မှုတွေစတိုင်လှုပ်ဆောင်ခဲ့ပြီးတဲ့နောက်စီးပွားအရှိမြောက်ပိုင်းမြို့ဘက်ကူးစ်ကို IS တွေလက်ကနေပြန်သိမ်းနိုင်ခဲ့ပြီးတော့စီးပွားနိုင်ငံတွင်းက IS တို့ခြေကုပ်ယူထားတဲ့နေရာကိုချိန်မုံနိုင်ခဲ့တဲ့အတွက်အမေရိကန်ကြိုးစားနောက်ခံပေးထားတဲ့တပ်တွေကစနေနေ့မှာအောင်ပွဲခံခဲ့ကြပါတယ်။အဲ့ချိန်ကစပြီးတော့ Syria Democratic Alliance SDF ကနေပြည်တော်ရေးတွေစတင်ခဲ့ပြီးတော့ IS အဖွဲ့စခန်းတွင်မှထောင်ချောက်တွေဖောက်ခွဲပစ္စည်းတွေကျန်နေသေးသလားစစ်ဆေးနေသလိုဂူစနစ်ကွန်ရက်တွေနဲ့စစ်သားတွေနဲ့မိသားစုတွေပုံအောင်နေခဲ့တဲ့လှိုင်းကောင်းတွေကိုလည်းတိကျပိုက်ဆိုင်တက်ရှာဖွေခဲ့ပါတယ်။ဒီလိုအောင်ပွဲခံအနိုင်ရခဲ့ပေမဲ့လည်းဒါဟာ IS2 ကိုတိုက်တဲ့နောက်ဆုံးတိုက်ပွဲတော့မဟုတ်ဘူးလို့ Syria နိုင်ငံဆိုင်ရာ American ကိုယ်စားလှယ် James Jeffrey ကဒီနေ့နောက်တွေကိုတင်းသားနေမှာပြောဆိုခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA ကနေအင်္ဂါညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်။ထိုင်းနိုင်ငံမှာရွေးကောက်ပွဲတွေကနေတက်လာမဲ့အစိုးရတဲ့ဖွဲ့စည်းရေးလုပ်ငန်းစဉ်မှာသူပါဝင်ပတ်သက်မှာမဟုတ်ဘူးလို့ဝန်ကြီးချုပ် Project Channel ချာကပြောလိုက်ပါတယ
်ผมยังไม่ได้มีส่วนไปเกี่ยวข้องในเรื่องของการจัดตั้งรัฐบาลอะไรก็แล้วแต่นะครับเป็นเรื่องของฝ่ายการเมืองนะแต่แล้วตามผมในฐานะนายกรัฐมนตรีหัวหน้าคสช.ขอขอบคุณประชาชนไทยทุกคน
အစိုးရတဲ့ဖွဲ့စည်းပြီးတဲ့ဒီဝန်ကြီးချုပ်တာဝန်ကိုဆက်ပြီးထမ်းဆောင်သွားပါမယ်အစိုးရတဲ့ဖွဲ့စည်းတဲ့ထဲမှာကျွန်တော်ပါဝင်မှာမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ဒါကနိုင်ငံရေးအဖွဲ့တစ်ခုရဲ့အလို့ဖြစ်လို့ပါပဲကျွန်တော်အနေနဲ့ကတော့ဝန်ကြီးချုပ်အဖြစ်နဲ့နိုင်ငံတော်ငြိမ်းချမ်းရေးနဲ့ငြိမ်းချမ်းပြည်ပြားရေးကောင်စီ NCPO ရဲ့ခေါင်းဆောင်ဖြစ်ဆက်ရှိသွားပါမယ်။မဲပေးခဲ့ကြသူအားလုံးကိုကျေးဇူးတင်ပါတယ်လို့တနင်္လာနေ့ကအထွေထွေရွေးကောက်ပွဲကျင်းပပြီးပထမဆုံးအကြိမ်လုပ်တဲ့အစိုးရအဖွဲ့အစည်းအဝေးတွင်ဝန်ကြီးချုပ် Prayut ကပြောသွားပါတယ်။စစ်တပ်နဲ့ဆက်ဆက်တဲ့ Phalang Pracharat Party ကတော့ဝန်ကြီးချုပ် Prayut ကိုသူတို့အစိုးရဖွဲ့တဲ့အခါဝန်ကြီးချုပ်အဖြစ်အမည်စင်းတင်ထားတာဖြစ်ပြီးအစိုးရဖွဲ့နိုင်ရေးအတွက်အောက်လွှတ်တော်အမတ်နေရာ900မှာ250နေရာရဖို့ခန့်မှန်းထားတယ်လို့ပြောပါတယ်။ဒါပေမဲ့အဓိကပြိုင်ပွဲဖြစ်တဲ့ဖွေထိုင်းပါတီကလည်းအစိုးရဖွဲ့နိုင်ရေးအတွက်ဒီမိုကရက်တစ်တပ်ဦးညွန်မောင်းအဖွဲ့ဖွဲ့ထားပြီးအမတ်နေရာ250ကျော်ရထားတယ်လို့ဒီကနေ့မှပဲပြောထားပါတယ်။ရွေးကောက်ပွဲတရားဝင်ရလဒ်တွေကိုမေလ9ရက်နေ့မှကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကပြောထားတာကြောင့်ပါတီတွေအနေနဲ့အောက်လွှတ်တော်မှာအမတ်နေရာဘယ်နှနေရာစီရကြမယ်ဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။
ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးတင်းမာမှုတွေဖြစ်အောင်ရုရှားကနေတိုးမြင့်လှုပ်ဆောင်နေတဲ့အပေါ်မှာအမေရိကန်ကလက်ပိုင်ကြည့်နေမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကသတိပေးလိုက်ပါတယ်။ရုရှားစစ်တပ်ကဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရကိုထောက်ပံ့ပေးနေတာကပြည်သူတွေခံစားနေကြရတဲ့စီးရင်ဒုက္ခတွေကိုပိုပြီးတော့တာရှည်အောင်လုပ်နေတာပဲဖြစ်တယ်လို့ဝန်ကြီးပေါ်ပီယိုကရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဖရော့ကိုတင်းလာနေတော့ကဖုန်းခေါ်ဆိုပြောဆိုမှုတွင်ပြောခဲ့ပါတယ်။မနစ်တင်လာနေတော့ကရုရှားစစ်လေ20ကရုရှားကာကွယ်အရာရှိတယောက်နဲ့တပ်သား100လောက်အပြင်တခြားပစ္စည်းတွေကိုဗင်နီဇွဲလားနိုင်ငံကိုပို့ပြီးတော့ပြန်ရောက်လာတယ်လို့ဗင်နီဇွဲလားနဲ့ရုရှားသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ရုရှားရဲ့အပြုသဘောမဆောင်တဲ့လုပ်ရက်တွေကိုရက်တန်းကရက်ပြီးတော့ဗင်နီဇွဲလားနိုင်ငံနဲ့ပြည်သူတွေအနာဂတ်ကောင်းစားရေးကိုရှေ့ရှုတဲ့တခြားအနောက်နိုင်ငံတော်တော်များများနဲ့ပူးပေါင်းဆောင်ရွက်ဖို့ဝန်ကြီးပေါ်ပီယိုကတိုက်တွန်းလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေအပေါ်မှာအနောက်နိုင်ငံအများစုကယာယီသမရအဖြစ်ကြီးညာထားတဲ့ဟွန်ကွာဒိုကိုထောက်ခံအားပေးနေကြလည်းဖြစ်ပါတယ
်။လေယာဉ်တွေပြန်သန်းဖို့ဘေးအန္တရာယ်ကင်းရှင်းတယ်ဆိုတာအမေရိကန်ကြီးကြပ်ရေးတာဝန်ရှိသူတွေကဘယ်လိုအတည်ပြုပေးတယ်ဆိုတာကိုတိကျလွတ်လပ်တဲ့ကျွမ်းကျင်သူအဖွဲ့အဖွဲ့ကစမ်းစစ်ဖို့ရှိပါတယ်။ Boeing 737 MAX 8လေယာဉ်နှစ်ဆင့်ပြတ်ကျပြီးလူအများအပြားသေဆုံးခဲ့ရပြီးတဲ့နောက်အခုလိုစမ်းစစ်မဲ့ကိစ္စဖြစ်လာတာပါ။လေယာဉ်ထုတ်တဲ့ကုမ္ပဏီတွေအနေနဲ့သူတို့လေယာဉ်တွေကိုကိုယ့်ဘာသာစစ်ဆေးတာဒါမှမဟုတ်ဘေးအန္တရာယ်ကင်းရှင်းတယ်ဆိုတာကိုကိုယ့်ဘာသာသတ်မှတ်တာမျိုးဘယ်တော့မှလုပ်ခွင့်ပြုမထားဘူးလို့အမေရိကန်လေကြောင်းသွားလာရေးဆိုင်ရာကြီးကြပ်မှုအဖွဲ့ FAA ကပြောပါတယ်။ပြီးခဲ့တဲ့နှစ်အောက်တိုဘာလကအင်ဒိုနီးရှားကမ်းလွန်မှာ Boeing 737 MAX 8လေယာဉ်တစ်စင်းပြတ်ကျခဲ့ပြီးပြီးခဲ့တဲ့သတင်းနှစ်ပတ်မှာပဲနောက်တစ်စင်းပြတ်ကျပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးတာတွေဖြစ်လာတာပါ။လေယာဉ်ပြန်တန်းနေချိန်တွင်မထိန်နိုင်လောက်အောင်တုံ့နှေးသွားတဲ့အခြေအနေမျိုးဖြစ်မသွားစေဖို့လေယာဉ်ရဲ့ထိပ်ဖြားကိုအောက်ဆိုက်သွားအောင်တွန်းပေးတဲ့စနစ်ချိုးရင်းတာကြောင့်လေယာဉ်တွေပြတ်ကျရတာလို့စုံစမ်းစစ်ဆေးသူတွေကတန်ပြန်ရှိနေပါတယ်။အဲ့ဒီချိုးရင်းချက်ကိုပြင်ဆင်ဖို့အတွက်ကွန်ပျူတာဆော့ဖ်ဝဲအသစ်ထုတ်ဖို့ Boeing ကုမ္ပဏီကစပြီးတော့လုပ်နေပါပြီ။ လေရင်ပြတ်ကျတဲ့ဖြစ်စဉ်နှစ်ရစလုံးကိုစုံစမ်းစစ်ဆေးနေကြတွေပြီးတဲ့အထိကဘာတဝမ်းလေချောင်းလိုင်းတွေက Max 8 လေရင်တွေပြန်တန်းလာကိုရပ်ဆိုင်းထားကြပါတယ်
မကြသေးခင်တုန်းကအာဖရိကတိုက်အရှေ့တောင်ပိုင်းကမိုဇမ်ဘစ်ဇင်ဘာဝေနဲ့မလာဝီနိုင်ငံတွေမှာတိုက်ခိုက်သွားတဲ့ဆိုက်ကလုန်းအီဒိုင်းကြောင့်ဖြစ်ပေါ်လာတဲ့ပျက်စီးဆုံးရှုံးမှုတွေကိုအာရုံစိုက်လာအောင်လှုံ့ဆော်မှုရည်ရွယ်ချက်နဲ့ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ်ဥဆောင်ညွှန်ကြားရေးမှူးဒေးဗစ်ဘီစလီကမိုဇမ်ဘစ်နိုင်ငံကိုဒီကနေ့မှသွားရောက်ပါတယ်မိုဇမ်ဘစ်နိုင်ငံတွင်မှာမုန်တိုင်းသင့်ပြည်သူတွေကိုကူညီဖို့အတွက်ဘီစလီကဒေါ်လာ282တန်တောင်းဆိုထားပြီးနောက်တစ်ရက်မှာပဲမိုဇမ်ဘစ်ခီးစဉ်စတင်တာပါဆိုက်ကလုန်းကြောင့်လေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးခဲ့တာကြောင့်မိုဇမ်ဘစ်နိုင်ငံအတွင်းမှာအနည်းဆုံးလူအယောက်850လောက်သေဆုံးခဲ့ရပြီးတော့အင်းနီးချင်းမလာဝီနဲ့ဇင်ဘာဝေနိုင်ငံတွေမှာတော့တောင်းနေချေပြည်သူတွေအိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်။မိုဇမ်ဘစ်နိုင်ငံအတွင်းမှာထိခိုက်အလွယ်ဆုံးသူ2သိန်းလောက်အတွက်အသက်ကယ်ဖို့အကူအညီပေးနိုင်မဲ့ဒေါ်လာ 30.5 သန်းကိုလည်းပြည်ပဆိုင်ရာချက်ချင်းတွေအဖွဲ့နဲ့လာချက်တွေအဖွဲ့တို့ကတောင်းဆိုထားတာပါ။ဒီချိန်ထဲမှာပဲအမေရိကန်ကာကွယ်ရေးဌာနကလည်းမိုဇမ်ဘစ်နိုင်ငံအတွင်းမှာလူသားချင်းစာနာမှုအကူအညီချက်ချင်းပေးနိုင်မှုဒေါ်လာ 6.5 သန်းပေးမယ်လို့ပြောဆိုထားပါတယ်
။အီရန်နိုင်ငံဒေသအတော်များများမှာတနင်္လာနေ့ကရေကြီးပြီးလူ20ထက်မနည်းသေဆုံးတယ်လို့အီရန်စိုးရပိုင်းသတင်းဌာနကကြေညာပါတယ်။တဘာဝဘီယန်တွေကူညီကယ်ဆယ်ရေးဆိုင်ရာစီမံဆောင်ရွက်ပုံလိုနဲ့ပတ်သက်ပြီးအီရန်သမ္မတနဲ့ဒေသဆိုင်ရာအနာဝိုင်တွေအပေါ်အီရန်နိုင်ငံအတွင်းဆိုရှယ်မီဒီယာအသုံးပြုသူတွေရဲ့ဝေဖန်ချက်တွေကလည်းထွက်ပေါ်နေပါတယ်ခင်ဗျာ
။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြသွားတာပါ။အခုသတင်းလွှာရေးစက်တိုင်နားဆင်ရပါမယ်ရှင်။ဒီကနေ့ရခိုင်ပြည်နယ်မြောက်ဦးနယ်ရသေးတောင်မြို့နယ်တွေမှာတိုက်ပွဲတွေထပ်ဖြစ်နေတဲ့အကြောင်းတပ်မတော်တာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါတယ်။စစ်စင်ရေးအတွင်းဒေသခံရွာသားထိခိုက်သေချုပ်ဆုံးမှုတချို့ရှိသလိုတန်တရားနဲ့ဖမ်းဆီးထိန်းသိမ်းခံရမှုတွေလည်းတွန်းလာနေပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေဟာအရတားတွေနေထိုင်တဲ့အတွင်းပိုင်းဒေသတွေအထိအောင်ရောက်လာနေတာကြောင့်လည်းဒေသခံတွေကြားမှာလုံခြုံရေးအတွက်စိုးရိမ်တာတွေပိုများလာနေတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
တိုင်းဒေသတချို့မှာဖြစ်ပွားနေတဲ့တိုက်ပွဲတွေချော့ချဖို့အမျိုးသားပြန်လည်သိမ်းမြန်ရေးနဲ့ငြိမ်းချမ်းရေးပို့ဆောင်တာ NRPC နဲ့ရခိုင်တပ်မတော်ပါဝင်တိုင်းဒေသလက်နက်ကိုင်ရှစ်ဖွဲ့တို့ကနေသဘောတူညီခဲ့ကြပြီးနောက်မှာကိုပဲရခိုင်ပြည်နယ်တွင်တိုက်ပွဲတွေဆက်လက်ပြင်းထန်နေတာပါဒီကနေ့မှာပဲမြောက်ဦးမြို့နယ်ရသိပ်သာမြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ဒီမနေ့မြောက်ဦးမြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုတော့တပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်မူဘုံမှုချုပ်စုံမင်းထွန်းကအခုလိုပြောပါတယ
်ဒီကကိုလင်းလူကြီးတောင်ချော့လို့ရှိတယ်အောင်ရတော့လူလမ်းလုံးကြီးဆောင်ရွက်နေတဲ့ပြည်ကြောင်ကိုလည်းအနားကြီးလောက်ပဲစားတိုက်။မကြိမ်တော့လာပြီးအင်အားလုံးနဲ့ပြတယ်။အင်အား150လောက်ရှိတယ်။အဲမနေ့ပိုင်းမှာတော့လူလူစီကပြန်လည်တိုက်ခိုက်တယ်။မနေ့900လောက်ပါပြည်ရဲ့။ဒါတို့ကကတော့ကျွန်တော်တို့အလောင်းကြီးလက်နဲ့ပြရလိုက်ပါတယ်။လက်နဲ့ဆက်တိုက်ပြီးဖိနေတယ်ရပါတယ်
။ဒီတိုက်ပွဲဖြစ်စဉ်တွင်တောင်ဦးရွာကနေအိမ်တချို့ပျက်စီးမှုတွေရှိခဲ့တယ်လို့ဒီနယ်လွှတ်တော်ကဆက်လက်ဦးထွန်းတာစိန်ကအခုလိုပြောပါတယ်။
တပ်ပွဲကပြင်းထန်ပါတယ်။ဖြစ်ဆိုင်မှုကတော့တောင်ဦးကျေးရွာကနေအိမ်ခေါင်းမောမအမြောက်ကြပြီးတော့အမောတယ်ပေါ့နော်ပြီးတော့ပြတဲ့နေအဲ့ဒါတွေပွင့်ထွက်သွားတယ
်ရတိတ်တာမြို့နယ်ရေစိုးချောင်းဘက်မှာလည်းဒီမနေ့မှာတိုက်ပွဲဖြစ်ပွားနေတယ်လို့ရေမြက်ချေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးမောင်ထွန်းတာကခုလိုပြောပါတယ
်ကျောင်းပေါ်နယ်ပြည်သူပြားပြည်သူဆုံးထင်းမှာဖြစ်တယ်ပြောတယ်ကို9နာရီစင်းကားကကြတာတနားကြီးကျော်လောက်ထိအကြံတကြနေရတယ်ဒီနေ့ကြံတွေကလမ်းမကြီးကြံလမ်းမကြီးကြံကြတယ
်ပဲရူရွာကြွားဖြစ်တဲ့တိုက်ပွဲတွင်ညနေပိုင်းမှာလေချောင်းကနေတိုက်ခတ်မှုရှိခဲ့ကြောင်းလဲဒေသခံတွေကပြောပါတယ်ဒီကနေ့နှစ်ဖက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့ရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရရှိခဲ့ပါဘူး။စစ်ရေးပဋိပက္ခသင်းမာနေတဲ့ရခိုင်ပြည်နယ်တွင်းမှာစစ်စင်ရေးလှုပ်ဆောင်နေရမှာအယက်သားတေချီထိခိုက်မှုတွေလည်းတိုးလာနေတာပါ။မနေ့ကရတိတ်တောင်မြို့နယ်အမြင့်တောင်ကျေးရွာလေကရုသမားတို့ကိုရေစိုးချောင်းတပ်ကပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့အမြင့်တောင်ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်ဆန်သိန်းကပြောပါတယ်
။သူကလူများနဲ့ရေစိုးချောင်းကိုပတ်ဖို့ပို့သွားပါတယ်။အဲ့ဒီပြန်လာနေပြီသူလာတဲ့အခါတက်ကန်နေပြီဆန်ပိတ်တယ်လို့ပြောပါတယ
်မနေ့ကမနေ့7နှစ်ရွှေကျော်လောက်မှာရေစိုးချောင်းကနေ14မောင်းပြန်လာတဲ့မောင်ချီကိုရေစိုးချောင်းချီဆိုင်တက်ကန်နေခေါ်ရမှာတနပ်ပစ်ဖောက်လို့ကြောင်လက်ထွက်ပြေးမှာမြန်မာစစ်တပ်ကနေလက်နဲ့နဲ့ပြစ်ခတ်သိမှန်တိုက်ဆုံးခဲ့တယ်လို့သူကဆိုပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်လို့သမ္မတသတင်းမှပြန်ကြားရေးဖွဲ့သွဲဘွဲ့တွင်းမှုဘုံမှုချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်တံပေါ်ချောင်းလောက်မှာပါဆက်လေတည်းကျွန်တော်တို့တွေ့တယ်။အင်္ဂါပွဲလူမျိုးမောင်းလာတဲ့ဆက်လေတည်းတွေ့တယ်။ယောက်ျားပေါင်းမှုကိုဒီမောင်းလာတယ်။စစ်ဆေးဖို့ကတည်းကရက်တန့်ခိုင်တယ်။ရက်တန့်မှုရှိမောင်းကြည့်တယ်။အားရနဲ့တစ်ချိန်ရတဲ့ပိုင်းကျတော့စာပေါ်ချောင်းရအနောက်ပကံနေပေါ်ရ10ရောက်လောက်ကတနည်းတော်ရနေပြီ။ဘလူးစစ်ချောင်းထီအောင်ချောင်းကိုကျော်ပြီးနိုင်တယ်။ ဆယ်မိနစ်ခန့်ကျွန်တော်ပြန်လာဖြစ်ခဲ့ပြည်နေတဲ့ကာလအတွင်းမှာလည်းဆက်လီဘွားရောက်ဝင်တော့ဦးရတယ်ချောင်းနဲ့ခုံစင်ပြီးထွက်ပြေးသွားတာတွေ့လိုက်ရတယ်ဖြစ်စဉ်ကတော့အလားပဲ
အလားတူဒီကနေ့မှလည်းမင်းပြမြို့နယ်အတွင်းကရမတောင်ရွာကလူလေးဦးလိုက်ပါလာတဲ့ဆက်တလှင်ငယ်တစင်းကိုစစ်တပ်ကနေပြစ်ခတ်လို့ဆက်လီမောင်းသူသူတန်ရရရှိသွားတယ်လို့ကျန်းရေးကရုဏာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကပြောပါတယ
်။သင်္ကေတသမားကဟိုတက်ကလမ်းပေါ်တာသူကကြားဘူးတော့တယ်တက်ကတော့ရမယ်ဆက်လာသူကဟိုစစ်စစ်လေးရတယ်မိတ္တာတွေရှိတယ်။အဲ့ဒါနဲ့ဆက်လီမြေကြတာမှာတက်ကလမ်းပြတာမှာလည်းလည်းရှိသေးတယ်ပြောတယ်။အင်းကြီးလည်းဟိုကလမကောင်ကျွေးရကအဲဒါရရှိနေတာတို့လည်းရှိကြတာလည်းပြောတယ်ခင်ဗျာ။
ညဦးမြို့နယ်တွင်းမှာလည်းအေအေနဲ့ပတ်သက်တဲ့ဆိုပြီးဇန်တရနဲ့စစ်စေးဖန်းစီခံထားရတဲ့သူတွေများပြားနေတယ်လို့ဒီနယ်လွှတ်တော်ကိုဆက်လက်ဦးထွန်းတာစိန်ကအခုလိုပြောပါတယ
်ဒီလအတွင်းမှာပဲကျွန်တော်တို့ဖယ်ကြီးကတယောက်ရေကျောင်းတောင်ကျေးရွာက6ဦးရေပြီးတော့နောချာတော့4ဦးရေဆိုတော့ဖမ်းဆီးမှုတော့ရှိပါတယ်ကျွန်တော်ဒီကနောက်တော့16ဦးလောက်ပဲသိပါတယ
်အခုလိုဖမ်းဆီးမှုတွေပြင်တိုက်ပွဲကြောင့်လုံခြုံရေးစိုးရိမ်မှုတွေတိုးလာနေတယ်လို့အိုးအိမ်ဆုတ်ခွာထွက်ပြေးရသူစစ်ရှောင်ဦးကြီးဟာလည်း2200ကျော်တိုးပွားနေတယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေကပြောပါရယ်ချင်းမြင့်နယ်သွင်းမှာလည်းမြမတပ်မတော်နဲ့အေအေတို့အတိုက်ပွဲကြောင့်စစ်ရှောင်ဦးကြီး2000ကျော်ရှိနေတယ်လို့ပလဝါမြို့နယ်စစ်ရှောင်ရေးကူညီသူတွေကဆိုပါရယ်ဒီထက်မှာဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုတင်းချောင်နေရတဲ့ဦးကြီး230ခန့်ရှိနေတာပါဒီစစ်ရှောင်တွေနေရာရင်းပြန်နိုင်ဖို့ပလဝါမြို့နယ်လူမှုပရဟိတအဖွဲ့တွေနဲ့ချင်းပြည်နယ်ကုလသမဂ္ဂနိုင်ငံတကာကလေးငယ်များပေါ်အရေးပေါ်ရန်ပုံငွေဖွဲ့ UNICEF ဖွဲ့တို့မနေ့ကသွေးဆုံဆွေးနွေးခဲ့ပြီးနိုင်ငံချိတ်ဆက်တင်ပြထားဖို့အစီအစဉ်သွားမယ်လို့ပရဟိတအဖွဲ့ခေါင်းဆောင်သူဖြစ်တဲ့ကိုတင်ထွန်းအောင်ကပြောပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရထားတဲ့အခြေအနေတွေကိုနိုင်ကုန်အိမ်ပြောပြသွားတာပါအခုရှမ်းပြည်နယ်ဘက်ကစီရီပရိပခါကိုလည်းပြောပြပေးပါဦးမယ်ရှင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ခိုက်နေတာတွေရပ်ဆိုင်းကြောင်းကြေညာချက်ထုတ်ပြန်ခဲ့ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းတီဘောနဲ့နမ်တူမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်နေပြီးဘသူကစပြီးတိုက်ခိုက်နေတယ်လဲဆိုတာကိုလည်းအပြန်အလှန်စွပ်စွဲနေကြပါတယ်။ဒီတိုက်ပွဲတွေအတွင်းမှာအရသာတဦးသေဆုံးခဲ့တယ်လို့ယာနဲ့ချီတဲ့ဒေသခံတွေလည်းစစ်ဘေးလွတ်ရာကိုတင့်ရှောင်နေကြရပါတယ်။ဒီသတင်းကိုတော့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ကရှမ်းပြည်တိုးတက်ရေးပါတီ SSPP နဲ့တိုက်ခိုက်တာတွေရပ်ဆိုင်းပြီးတွဲဆုံဆွေးနွေးဖို့ကြိုးပမ်းသွားမယ့်အကြောင်းဒီလ22ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပြီးနောက်ကျဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန်လဲဖြစ်ပွားနေခဲ့တာပါဒီမနက်မှာလဲတီဘောမျိုးနယ်အတွင်းမှာတိုက်ပွဲဖြစ်ပွားကြောင်းရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးဆိုင်ဖုံးဟန်ကပြောပါတယ
်ဒီနေ့ဖြစ်တဲ့ကအချင်းနိုင်ပေါ်ရက်ဖြစ်နေတာဒီဝမျိုးနဲ့ပေါ့ဒါပဲနန်းမြင့်နဲ့ခွဲပေါ့အဲဒီအနောက်ဘက်မှာဖြစ်နေဗျဟိုအာဂျီရကဟိုအပိရက်တဲ့အစိမထုတ်တာပေါ့လေဒါမဲ့စီရေးလှချမ်းမှုကြောင့်မရဘူးဗျမရဘဲနဲ့ကျွန်တော်ဒီနေ့ကဟိုအကျွန်တော်ကလူတော့အဲ့ဒါဟင်းနဲ့ဆိုင်နဲ့ဟိုအာဂျီကမော်တာနဲ့လမ်းပြလိုက်တယ်အဲ့ဒါနေစပြီးတော့ပြန်လာဖြစ်တာပေါ့ရှင်းနိုင်ခွဲတယ်7နိုင်ကြည့်ဆက်လိုက်ဖြစ်တာပေါ့
ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်ဦးကတော့တီဘောမျိုးနယ်မှာမနေ့ကတိုက်ပွဲဖြစ်တာရှိပြီးဒီကနေ့တော့မကြားသေးရကြောင်းပြောပါတယ်ဒီရက်ပိုင်းဖြစ်တဲ့တိုက်ပွဲတွေကတော့ SSPP တပ်ဖွဲ့ကစတင်တိုက်ခိုက်တာဖြစ်ကြောင်းလဲဗိုလ်မှူးကြီးဆိုင်ဦးကတုံ့ပြန်ပြောဆိုထားပါတယ
်အဲသူတို့ကတချို့နေရာတွေမှာကျတော့အဝေးရနေတာမျိုးလက်နဲ့ကြီးနေတယ်ဖြစ်တာလို့နော်ဟိုဒီလက်နဲ့ရနေတော့လာပြီးတော့နာကြည့်တာလို့အဲ့လိုရှိနေတာ။ဒါနဲ့လူတွေကနာငကိုရှိတဲ့နေရာမှာနေနေတာကိုသူတို့ကတက်ပြီးတော့လာပိုက်တာပါ။အဲနာကဒီလက်ပြီးပါ
။လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေကတော့နမ်တူမြို့နယ်မိုင်းမှုကြီးရွာအနီးနဲ့တီဘောမြို့နယ်ဟိုနားရွာအနီးမှာဖြစ်ပွားတာပါ။နမ်တူမြို့နယ်မှာတော့ RCSS နဲ့ SSPP TNLA ပူးပေါင်းတက်အကြတိုက်ပွဲဖြစ်ပွားပြီးတီဘောမြို့နယ်မှာတော့ရှမ်းတပ်ဖွဲ့နှစ်ခုအကြားမှာတိုက်ပွဲဖြစ်ပွားတာလို့ဒေသခံတွေကပြောပါတယ်။နမ်တူမြို့နယ်အတွင်းကတိုက်ပွဲအခြေအနေကိုတော့ဒေသခံတဦးကအခုလိုပြောပါတယ
်။ဒီကနေ့နဲ့ဆိုရင်၄ရက်မြောက်လောက်ရှိပါတယ်ညာ။ဟိုဖြစ်တာကမိုင်းမှုကြီးရမှာအဓိကဖြစ်တယ်ညာ။အခုမန်ဆန်နဲ့မိုင်းမှုကြားထဲမှာမိုင်းမှုရဲ့ဟိုကအခက်ဟိုဖြစ်တယ်ညာ။ဟိုစံခါကြီးရကဟိုဦးတလင်းဆိုတာတယောက်တော့ဖြိခိုက်တာရှိတယ်ခင်ဗျာသူ့ကိုကြတော့ဟိုဗာလဲနှစ်မျိုးမျိုးပေါ်မှာသူကဟိုရင်ခွဲဆစ်ဆီးပြီးတော့အဲ့ဒါသူ့တချို့လိုက်ပြီခင်ဗျာအိန္ဒိယနဲ့အင်တိုအီလောက်တော့ဗာလဲဟိုကြီးတက်မာတယ်ခင်ဗျာဆစ်ဆီးရှောင်းတွေကတော့ဟိုစင်ညာလောက်ရှိပါတယ်ခင်ဗျာ
စစ်ဆောင်တွေဟာမိုင်းမှုကျေးရွာလုံမိတ်ကျေးရွာနဲ့စံခါကျေးရွာတွေကဖြစ်ပြီးမန်ဆန်ဘက်ကိုတင်းရှောင်နေကြောင်းပြောပါတယ်တီဘောမျိုးနဲ့အတွင်ဖြစ်ပွားတဲ့တိုက်ပွဲတွေမှာတော့စစ်ရှောင်တွေထပ်မံထွက်ပြေးတာမရှိကြောင်းနဲ့ဒီလာအစောပိုင်းကတီဘောမျိုးကိုရောက်ရှိနေတဲ့စစ်ရှောင်တွေဟာလည်းနေရက်ပြန်ပြီးဖြစ်တာကြောင့်အခုအခါမှာနားလေစစ်ရှောင်စခန်းမှာလူ100လောက်သာရှိတော့ကြောင်းတီဘောမျိုးနဲ့နေစည်းမချပရာဟိတအသင်းကကိုမျိုးကပြောပါတယ်လက်ရှိပြန်လည်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့် RCSS နဲ့ SSPP အကြားမှာတွဲဆုံဆွေးနွေးရေးဟာလက်တလောဖြစ်နိုင်ခြင်းမရှိပဲပြန်လည်ညှိနှိုင်းရမယ့်အနေအထားရှိကြောင်းရှမ်းတပ်ဖွဲ့နှစ်ခုလုံးရဲ့ပြောခွင့်ရသူတွေကသုံးသပ်ပါတယ်ပြီးခဲ့တဲ့25ရက်နေ့နေပြည်တော်မှာကျင်းပတဲ့တက်မရော်သတင်းမှန်ပြန်ကြားရေးကော်မတီရဲ့သတင်းစာရှင်းလင်းပွဲမှာတော့တက်မရော်ကအပြစ်ရထားတဲ့3လမြောက်ကာလအတွင်းမှာတက်မရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲဖြစ်ပွားတာတွေပြန်လည်မြင့်တက်လာကြောင်းနဲ့ဒီကာလအတွင်းမှာတိုင်းရင်းသားလက်နက်ကိုင်အချင်းချင်းဖြစ်ပွားတဲ့တိုက်ပွဲဟာ15ချိန်ရှိကြောင်းသတင်းထုတ်ပြန်ထားပါတယ်
ရရှိမှာပြနိုင်ငံရေးရကိုယုံကြည်ရအပေါ်မှာယက်တီလှူရှားပြောဆိုတဲ့ပေါ်ဖန်းစီအရေးယူခံရသူတွေနိုင်ငံရေးပြောကနဲ့ဆက်နွယ်ဖန်းစီခံရသူတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြပါတယ်လက်ရှိမြန်မာနိုင်ငံရေးမှာဘလို့လူမျိုးတွေကိုနိုင်ငံရေးကျင်းသားဆိုပြီးတော့သတ်မှတ်ကြတယ်လဲဘလို့ပုံမှန်တွေကိုနိုင်ငံရေးမှုတွေဆိုပြီးတော့သတ်မှတ်ယူဆမလဲလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာတော့နိုင်ငံရေးကျင်းသားအကြောင်းရပ်နဲ့ပတ်သက်ပြီးတော့ဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်အယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းဖုန်းနံပါတ်က12323829954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါတယ်။
ခုည9နိုင်ခွဲနောက်ပိုင်းဆွေးနွေးမယ်တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါရရှင်သောတာရှင်များရှင်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရဖို့အတွက်သမ္မတထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပူးပေါင်းကြံစည်ခဲ့တယ်ဆိုတဲ့အထောက်အထားမတွေ့ရတဲ့အကြောင်းဒီကိစ္စကိုစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အတွက်သမ္မတထရမ့်ရဲ့ထရမ့်နဲ့သူ့ရဲ့နိုင်ငံရေးမဟာမိတ်တွေတနင်္လာနေ့ကအောင်ပွဲခံခဲ့ကြပါတယ်။ဒါပေမဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုနဲ့စုံစမ်းစစ်ဆေးဖို့ထောက်ခံခဲ့ကြသူတွေအပေါ်သမ္မတအနေနဲ့အမျက်ထွက်နေစေဖြစ်တယ်ဆိုတာကတော့သိသာထင်ရှားပါတယ်။ဒီအကြောင်း VOA သတင်းတောက်ဂျင်မဲလွန်ဝါရှင်တန်ကနေသတင်းပေးပို့ထားတာကိုကိုဇော်ဝင်းလှိုင်ပြောပြပါမယ်ရှင်
။ Israel ဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုနဲ့သမ္မတအိမ်ဖြူတော်မှာတနင်္လာနေ့ကတွေ့ဆုံစဉ်အတွင်းမကြခင်ရက်ပိုင်းတွေကပြီးသွားခဲ့တဲ့ရုရှားအရေးစုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့သမ္မတထရမ့်အနေနဲ့ပြောစရာလမ်းစာရသွားခဲ့တာ
ပါ I will tell you I love this country I love this country as much as I can love anything my family my country
ဒီတိုင်းပြည်ကိုသိချစ်ပါတယ်ကျွန်တော်မိသားစုဖျားသခင်တို့အပေါ်ချစ်သလောက်ဒီတိုင်းပြည်ကိုကျွန်တော်ချစ်ပါတယ်ဒါပေမဲ့သူတို့ဟာမရှိကိုအရှိလုပ်ခဲ့ကြတဲ့အတွက်အင်မတန်ဆိုးဝါးတဲ့လုံရက်ပါဒါမျိုးနောက်မှဘယ်သမ္မတမှအဖြစ်မခံသေးပါဘူး
ဒါပေမဲ့သမရအနေနဲ့ဥပဒေကိုချိုးဖောက်ခဲ့ခြင်းရှိမရှိဆိုတာနဲ့ပတ်သက်လို့မစ္စတာမူလာကအတိအလင်းဖော်ပြမထားပါဘူး။သမရကိုတရားစွဲဖို့အတွက်လုံလောက်တဲ့တသက်အထောက်အထားမရှိဘူးဆိုတာကိုတော့ဗဟိုအစိုးရရှေ့နေချုပ်ဝီလျံဘားကဆုံးဖြတ်ခဲ့တာဖြစ်ပေမဲ့သမရအနေနဲ့ဥပဒေချိုးဖောက်ခဲ့ခြင်းအရှင်းမရှိဘူးလို့မစ္စတာမူလာရဲ့တုံ့တက်ချက်ထမ်းမှာဖော်ပြမထားဘူးဆိုတာကိုတော့ထည့်ပြောထားပါတယ်။အင်ပီရောပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်အပါအဝင်သမရရဲ့မဟာမိတ်တွေကလည်းတနင်္လာနေ့မှာမီဒီယာတွေကိုတိုက်ခိုက်ပြောဆိုခဲ့ကြပါတယ
် It's not just that they reported and spread a slanderous malicious lie but they hoped for the takedown
သူတို့ကအမေရိကန်သမရကိုဖျောက်ချဖို့ဆိုတဲ့ရည်ချက်နဲ့အတရေဖြစ်တဲ့စကားတွေကိုမလိုမုန်းသားစိတ်နဲ့သတင်းပို့နေခဲ့ကြတာပါ
သမရထရန့်ကိုထောက်ခံသူနောက်တူဦးဖြစ်တဲ့ Republican Party ကအထက်လွှတ်တော်အမ Lindsey Graham ကလည်းဒီကိစ္စကိုအတိတ်မှာခြံထားခဲ့ကြဖို့ပြောပါတယ်
There some people are never going to accept the Mueller report what I say or what Mr. Barr does.
ကျွန်တော်ဘာပဲပြောပြော Mr. Barr ဘာပဲလုပ်လို့ Mr. Mueller ရဲ့အစီရင်စာကိုလက်မခံတဲ့သူတွေရှိနေမှာပါပဲ။ဘလို့ပဲဖြစ်ဖြစ် Mr. Mueller ဟာသမ္မတ Trump ရဲ့မဲဆွယ်စည်းဝေးရေးအဖွဲ့အပေါ်အသေးစိတ်လေးလာစုံစမ်းခဲ့တာပါ။
အတိုက်အခံဒီမိုကရက်တွေကတော့ Mr. Mueller ရဲ့အစီရင်ခံစာကိုအသေးစိတ်သိကျင်နေကြတာပါ။ဒီမိုကရက်တွေကမူလာရဲ့အစီရင်ခံစာအပြည့်အစုံကိုထုတ်ပြန်စေချင်နေကြတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့အောက်လွှတ်တော်ဥပဒေရေးရာကော်မတီဥက္ကဋ္ဌဂျယ်ရက်နက်ဒလာပြောတာကတော့
His conclusions raise more questions than the answer given the fact that Mueller
တမရအနေနဲ့လုံးဝအပြည့်ကင်းစင်ခြင်းမရှိဘူးလို့ Mr. Mueller ရဲ့အစီရင်ခံစာမှာ
ဖော်ပြထားတာကြောင့်သူ့ရဲ့တုံ့သက်ချက်အပေါ်မေးခွန်းထုတ်စရာတွေပိုထွက်လာပါတယ်
။ဘ ਹੁ အစိုးရရှေ့နေဟောင်းပရိဘာရာရာကလည်းမူလအနေနဲ့ဥပဒေချုပ်ဖောက်ခဲ့ခြင်းရှိမရှိဆိုတဲ့အပေါ်သဘောထားမှတ်ချက်မပေးတာဟာထူးခြားတဲ့အချက်ဖြစ်ကြောင်းပြောပါတယ်
။ It was a very close case. But Mueller decided not to make a determination about whether or not a charge could be brought.
ဒါကအင်မတန်ဆုံးဖြတ်ရခက်တဲ့အမှုပါ။သမရအပေါ်စွဲချက်တင်သိမတင်သိဆိုတာကိုမစ္စတာမူလာကအဆုံးဖြတ်မပေးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒါမျိုးကတိတာတဲ့တသက်အထောက်အထားရှိမှဆုံးဖြတ်လို့ရနိုင်တဲ့ကိစ္စဖြစ်ပါတယ
်။သမရအနေနဲ့ဥပဒေချုပ်ဖောက်ခဲ့ခြင်းရှိမရှိဆိုတဲ့ကိစ္စဟာ2020သမရရွေးကောက်ပွဲအတွင်းအထက်လွှတ်တော်မှဘန်နီဆန်ဒါစ်လိုကိုယ်စားလှယ်လောင်းနေအတွက်မဲဆွယ်စည်းရုံးစရာအကြောင်းအရာဖြစ်လာပါတယ
်။ I want the whole damn report.Because nobody especially
ဒီသမရအပါဝင်ဘယ်သူမှဥပဒေအထက်မှာမရှိတဲ့အတွက်အစီရင်ခံစာအပြည့်အစုံကိုကျွန်တော်ကြည့်ချင်ပါတယ
်သမရထွန့်အနေနဲ့လွတ်တော်နဲ့နယူးယောက်ပြည်နယ်တို့ရဲ့စုံစမ်းစစ်ဆေးမှုတွေကိုရင်ဆိုင်ရနိုင်ပါသေးတယ်ဒါပေမဲ့အထူးစုံစမ်းစစ်ဆေးမှုရဲ့အစီရင်ခံစာကသမရထွန့်ကိုနိုင်ငံရေးအများထွက်စေပြီးသူ့ကိုတရားစွဲမဲ့ကိစ္စဟာလည်းပိုပြီးအလံဝေးသွားစေကြောင်းဗာဂျီးနီးယားတက္ကသိုလ်ကနိုင်ငံရေးသိပ်ပံပါမော့ခလယ်ရီဆာဘာတိုကပြောပါတယ
် It's easy to advocate for impeachment it is very
တရားစွဲဖို့စီယုံပြောဆိုရတာလွဲပါတယ်ဒါပေမဲ့တကယ်လက်တွေ့အကောင့်ထက်ပေါ်ပြီးအပြစ်ရှိအောင်ပြနိုင်မှုကတော့ implement မှာခက်ပါတယ
်သမရထွန်းကတော့မူလရဲ့အစီရင်ခံစာကနေရလိုက်တဲ့နိုင်ငံရေးအမျှထွက်မှုအပေါ်အခြေခံပြီးသူပြန်အရွေးခံရရေးအတွက်ရှင်းနေမှာမဲဆွဲစီယုံမှုတွေစတင်ဖို့ပြင်ဆင်နေပြီဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလှိုင်ပြပြသွားတာပါရှင်နောက်နှစ်နိုင်ကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်လိုင်းဒိုမီတာ25 32 57နဲ့ပထမနိုင်ဝဲမှာလိုင်းလက်မီတာ190ကနေနားဆင်နိုင်သလို VO ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်မှာဖြစ်ပါတယ်ရှင်အခုအင်္ဂါနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမယ်ရှင
်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့ကိစ္စစုံစမ်းစစ်ဆေးမှုဖြစ်လာအောင်လုပ်ခဲ့တဲ့လူတွေနဲ့အပြင်းထန်ဝေဖန်ပြောဆိုသူတွေကိုပြန်ပြီးစုံစမ်းစစ်ဆေးမယ်လို့သမ္မတဒေါ်နယ်ထရမ့်နဲ့ရီပပ်ဘလီကန်လွှတ်တော်အမတ်တွေကတနင်္လာနေ့မှာအခိုင်အမာပြောထားကြပါတယ်တိတ်ကိုဆိုးရွားလွန်းတဲ့ကိစ္စတွေနိုင်ငံတော်ကိုသစ္စာဖောက်ဖျက်ရာကျစေတဲ့လူရက်တွေကိုကျူးလွန်ခဲ့ကြသူတွေအများကြီးရှိနေပါတယ်လို့ဘယ်သူနာမည်ကိုမှအတိအကျမပြောဘဲသမ္မတထရမ့်ကပြောပါတယ်အဲ့ဒီလူတွေကိုတေချာပေါက်စုံစမ်းစစ်ဆေးမယ်လို့လည်းဆိုပါတယ်အစ္စရေးစစ်လေယာဉ်တွေဂါဇာကမ်းမြောင်ဒေသကိုဒီကနေ့အစောပိုင်းမှာလေကြောင်းကနေပုံကျဲတိုက်ခိုက်ပါတယ်ဒီချိန်ထဲမှာပဲပါလက်စတိုင်းနယ်အတွင်းကနေအစ္စရေးဘက်ကိုဒုံးကျည်တွေနဲ့ဆက်ပြီးတော့ပစ်ခတ်တိုက်ခိုက်နေတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ပါလက်စတိုင်းဘက်ကဒုံးကျည်နဲ့ပစ်ခတ်တာကိုတုံ့ပြန်နေနေနဲ့အစ္စရေးကဂါဇာဒေသကိုလေကြောင်းကတုံ့ပြန်တိုက်ခိုက်တာဖြစ်ပါတယ်ဥရောပသမဂ္ဂ EU ကနေပြည်ထောင်စုနှုတ်ထွက်ရေးနဲ့ဆိုင်တဲ့သဘောတူညီချက်ရဖို့ဝန်ကြီးချုပ်ထရီဆာမေလှုပ်ဆောင်နေတာကိုလွှတ်တော်ကလွှဲပြောင်းတာဝန်ယူလှုပ်ဆောင်ရေးပြည်ထောင်စုလွှတ်တော်အမတ်တွေတနင်္လာနေ့ညပိုင်းကမဲခွဲဆုံးဖြတ်လိုက်ကြပါတယ်ပြည်ထောင်စု EU တစ်ဖက်စလုံးကလက်ခံနိုင်မဲ့သဘောတူညီချက်ရဖို့လှုပ်ဆောင်နေကြတာလည်းဖြစ်ပါတယ်ဒီအဆိုကိုမဲခွဲတဲ့အခါထောက်ခံမဲ့ပြနိုင်ဖို့တာဝန်ကနှုတ်ထွက်သွားတဲ့အစိုးရဖွဲ့ဝင်ဝန်ကြီး3ဦးရဲ့မဲနဲ့အတူပြည်ထောင်အောက်လွှတ်တော်မှာထောက်ခံမဲ့329မဲကန့်ကွက်မဲ့302မဲနဲ့အတည်ပြုလိုက်ကြတာပါထိုင်းနိုင်ငံမှာအစိုးရအသေးဖွဲ့စည်းပြီးတဲ့အထိဝန်ကြီးချုပ်တာဝန်ကိုဆက်ပြီးထမ်းဆောင်သွားမယ်လို့ဆက်ပြီးထမ်းဆောင်သွားမှာဖြစ်ပေမဲ့အစိုးရအသေးဖွဲ့စည်းတဲ့အထက်မှာတော့သူပါဝင်ပတ်သက်မှာမဟုတ်ဘူးလို့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်လိုချာကပြောပါတယ်စစ်တပ်နဲ့ဆက်စပ်တဲ့ Phalan Pratchorat Party ကတော့ဝန်ကြီးချုပ်ပရယုတ်ကိုသူတို့အစိုးရဖွဲ့တဲ့အခါဝန်ကြီးချုပ်အဖြစ်အမည်စင်းတင်သွင်းထားတာဖြစ်ပါတယ
်အင်္ဂါနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါဒီညနေ့အစီအစဉ်ထုတ်လို့ရေးမှုကနန်လောင်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Wagner Robert ဖြစ်ပါတယ်ရှင်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VO ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is VOA News.